ဟုတ်ကဲ့ပမောကဒေါက်တာကျမကျော်ခင်ဗျာကျွန်တော်တို့ကျန်းမာဖို့အာဟာရရှိတာရရှိပြဿနာတွေနောက်စားသောက်ဖို့အားနည်းချက်တချို့ရှိလို့ဘလို့စားသုံးတင်တာနဲ့ဒီအာဟာရပြည့်စုံရရှိရေးအတွက်ဘလို့စီမံစိုက်ပျိုးသင့်မုံတွေကိုပြောပြီးမှဒီတစ်ခေါက်တော့ဆင်မရင်နောက်ထပ်ဘလို့ဟင်းသီးဟင်းရွက်တွေကိုလည်းဒီအလေးထားစားတင်တာအတွက်အဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆင်မ
ကျန်းမာဖို့ strong ပေါ့နော်တန်ဆွမ်းနေဖို့အဲ့အတွက်ကျမတို့ကတနေ့တနေ့ကိုယ့်ရဲ့ဝင်ဝင်နဲ့မျှတာတဲ့အစားအသောက်ကလေးတွေကိုကိုယ်တိုင်းပြည်ရဲ့ကိုယ်ရင်ကျေးမှုနဲ့လည်းသွေးဖီမသွားအောင်အသောက်ကလေးတွေကြိုက်တာလားအချိုချင်းငါးစားလေးတွေကြိုက်တာလားငါးပြည်ရည်နဲ့တို့စားတာကြိုက်တာလားသမင်းပေါင်းလေးကြိုက်တာလားသမင်းလေးကိုကြော်စားတာကြိုက်တာလားဆံပြုတ်လေးကိုကြိုက်တာလားဒါလေးကြိုက်ကြကိုယ့်ရဲ့ကြိုက်စားလေးတွေဖြစ်ရမယ်ဒါပေမဲ့အာဟာရဆိုတဲ့ခုနတန်ဖိုးတွေဆုံးရှုံးမသွားအောင်စီကံလေးနဲ့ food safety လို့ပြောတဲ့ဒီအနေရဖြစ်စေမဲ့တကူရေတန်ရှင်းကျမ်းမာခြင်းဒီအစားအသောက်ပြင်ဆင်ချက်ကုတ်တဲ့နေရာမှာလိုက်နာရမယ့်ဟာတွေကိုလည်းခေါင်းထဲမှာအမြဲထည့်ပြီးတော့ဒါစီကံလေးနဲ့လုပ်သွားမယ်ဆိုရင်လုပ်ကြည့်လိုက်ပါ၃လလူတဦးတယောက်ကဒါက24နာရီ process မဟုတ်တဲ့အတွက်24နာရီအတွင်းတော့မရဘူးအနည်းဆုံးတော့3လကီလိုစိုက်ကြည့်လိုက်အခုကျွန်မအကြံပေးတဲ့အတိုင်းဒီလိုလေးပဲစားကြည့်မယ်ကိုကကြွားမှာပဲနေနေဟိုးမြို့ချမ်းသာတဲ့တထည့်ရပ်ွက်ကြီးမှာပဲနေနေဗမာပဲနေနေကိုယ့်ရဲ့စည်းကမ်းလေးကကိုယ့်ရဲ့ဝင်ဝင်နဲ့လက်တကမ်းမှာရှိတာလေးကိုစနစ်တကျစားတတ်တယ်ဆိုလို့ရှိရင်အဲ့ဒီအလေးအကျင့်လေးကလည်းအင်မတန်ကောင်းတဲ့အလေးအကျင့်ပဲအင်မတန်ကောင်းတဲ့စီမင်းစည်းကမ်းလေးဖြစ်တဲ့အတွက်အေယာမှကြီးကျယ်တဲ့တိုင်းပြည်အုပ်ချုပ်မှုတို့တိုင်းပြည်ဖွံ့ဖြိုးမှုတို့တိုင်းပြည်တိုးတက်မှုတို့ဒါမျိုးတွေကိုလုပ်မယ်ဆိုလို့ရှိရင်အဲဒါတွေကအင်မတန်မှအရေးကြီးဒါမှရှိပဲနဲ့လုပ်လို့ရှိရင်တော့ဘယ်ဟာပဲလုပ်လို့မကျမ်းမာရင်အဆင်မပြေဘူး decision ချတဲ့လူကလည်းမမှန်နိုင်ဘူးအုံနောက်ကမှခေါင်းကိုင်နေတယ်ဆိုလို့ရှိရင်ဘလို့မှတွေးတော့ခံနိုင်မှာမဟုတ်တော့ဘူးလေတွေးတော့နေတဲ့တွေးတက်နေတယ်ဆိုအဆင်မပြေဘူးလေအဲ့တော့ဘာပဲပြောပြောဒီခန္ဓာကိုယ်ကြီးက fit ဖြစ်နေမှာ
ဟုတ်ကဲ့ဆရာမအဲ့တော့အခုလို fit ဖြစ်ဖို့ကျမ်းမာဖို့အတွက်ပေါ့နော်ဘလို့ဟင်းသီးဟင်းရွက်တွေကိုအဓိကစားဖို့အကြံပြုချက်လဲဆရာမ
ဖြစ်ဖြစ်နေဖို့ဆိုတာလေစီဟုတ်ထောက်ပတ်စားစရာလည်းမလိုဘူးအဲ့တော့ကျမအေးရနေပြီးတော့ Z အထိပေါ့နော်မြန်မာပြည်ရဲ့အစားအသောက်တွေကျမပြောပြမယ်ဆိုလို့ရှိရင်ဒါကျမတို့အင်္ဂလိပ်လိုရေးထားလို့ပေါ့နော်အဲ့တော့ဘူးမရထွက်တဲ့ဘူးညွန့်စားမလားဘူးသီးစားမလားဘူးဝင်စားမလားပြီးရင်ချမောင်မရထွက်တဲ့ချမောင်ရွက်စားမလားချမောင်သီးစားမလားပြီးလို့ရှိရင်ဒန်းနလုံးဒန်းနလုံးရွက်ဒန်းနလုံးသီးပြီးလို့ရှိရင်ကော်ပီတုတ်ဘန်ကော်ပီဟာပြီးရင်ဟင်းနုနွယ်ဟာပြီးလို့ရှိရင်ကညှုတ်ရွက်ဟာပြီးရင်ကစွန်းရွက်ပြီးလို့ရှိရင်ကမွန်ကျင်ရွက်ကမွန်ကျင်သီးဟာနောက်ပြီးလို့ရှိရင်မကြီးရွက်မကြီးသီးမဲစလီရွက်နန်းနန်းပင်ပြီးရင်ပေါက်ပန်းကျူရွက်နောက်ပြီးရင်ရှောက်ရွက်ပြီးရင်နန်းနန်းမရှက်နန်းနန်းလို့ခေါ်သေးတဲ့နန်းနန်းရွက်ပြအကြီးကြီးတွေဆိုဒါမျိုးတွေအကုန်လုံးဟာပြီးလို့ရှိရင်သူ့ဘုတ်ရွက်ဟာပြီးလို့ရှိရင်ကျမတို့ကမြစ်ဆိုလဲတော်တော်စားတဲ့အတိုင်းကြီးလေ
ဟုတ်ကဲ့ဆရာမနောက်ထပ်ရောဒီစားတဲ့ဟင်းသီးဟင်းရွက်တွေရှိသေးလားဆရာမ
လဲထဲမှာအဲ့ဒါဆန်ရမှာလည်းပေးစရာမလိုဘူး။ကျမငငယ်လေးတော့ဟိုကျောင်းဆင်းလို့ရှိရင်ကျောင်းနဲ့အိမ်နဲ့အပြန်မှာလက်ကွင်းတွေကိုဆင်းဆင်းပြီးနှုတ်တဲ့ကောက်ရိုးနွယ်ဆိုတာရှိသေးတယ်။စပားပြီနေရဲ့ရိုးပြတ်ဒီမှာနှုတ်နဲ့ကောက်ရိုးနွယ်ဆိုတာအင်မတန်မှအဟာရပြည့်တဲ့ကောက်ရိုးနွယ်နှုတ်လိုက်ရင်တနားကြီးလောက်နှုတ်လို့ရှိရင်လက်နဲ့တပွေရွေးရတယ်။ဆိုအဲ့ကောက်ရိုးနွယ်လေးတွေပြုတ်မလားအတုတုမလားတုတ်စားမလားပေါ့နော်။ကဲပြီးရင်ကင်းမုံရွက်ဒါကင်းမုံသီးလေးတွေပြီးတယ်ကင်းမုံရွက်လက်ဘဒူရွက်ပြီးလို့ရှိရင်ငရမ်းဘဒူရွက်ရှိသေးတယ်။ပြီးရင်ရင်တိုက်ပင်ရရင်တိုက်ရွက်ရဲရိုရွက်ရဲရိုသီးအာနာပြီးလို့ရှိရင်လူတွေကြိုက်ကြတဲ့ဒင်းင်းသီးလိုဟာမျိုးတို့ပြီးရင်ကြတော့ဘူးသီးတို့ခဝဲသီးတို့လိုမျိုးချဟင်းငါသီးတို့ဂေါ်တခါသီးကြောင်ရှာသီးအဲပြီးရင်ခရမ်းသီးနော်ခရမ်းကျင်သီးအားပြီးလို့ရှိရင်ခရမ်းသီးမှာမှခရမ်းကစော်သီးလို့ခေါ်တယ်ခရမ်းသီးတိတိလေးရှိတယ်ဘလူးဘယ်ရီစလောက်ရှိတယ်ခရမ်းသီးတိတိလေးတွေကျွတ်ကျွတ်ကျွတ်နဲ့အင်မတန်မှအာဟာရပြည့်တယ်ဒါမျိုးကအိန္ဒိယနိုင်ငံဖိလစ်ပိုင်တို့ထိုင်းနိုင်ငံတို့ဗီယက်နမ်တို့အဲ့ဒီတမားလည်းအကုန်ရှိတယ်ခရမ်းကျွတ်သီးလေးတွေဆိုဒါလေးတို့လည်းမြန်မာလူမျိုးတွေပြုတ်ပြီးအတုတုနဲ့အစိမ့်ရင်းစားလို့ရတယ်ခါသက်ခါသက်နဲ့အင်မတန်မှအာဟာရတွေပြည့်တယ်ပြီးလို့ရှိရင်ကြောင်ရှာသီးနော်ကြောင်ရှာဘွင့်တုပ်စားမယ်အသီးစားမယ်ကြောင်ရှာရွက်ကိုတုပ်စားမယ်တပင်းလုံးစားလို့ရတယ်အဲပြီးလို့ရှိရင်ခင်းခင်းနဲ့ချက်တဲ့ဗဒတ်စာလို့ပေါ့နော်ဒါဗဒတ်စာဆိုလို့ရှိရင်လည်းညှစ်လေးနဲ့ချမောင်ရွက်လေးနဲ့ဗဒတ်စာလေးနဲ့ချင်းချင်းချက်ကြတယ်အဲဖယုံညွန့်လေးဖယုံပွင့်လေးနဲ့ချင်းချင်းချက်တယ
်ဟုတ်ကဲ့ဆရာမဒီနေရာမှာဒီလူကြိုက်များပြီးတော့လွယ်လွယ်ရနိုင်တဲ့ဒီအာဟာရရှိတဲ့ဟင်းနေဟင်းရမျိုးကိုဆိုရင်ရောဘယ်လိုအကြံပြုချက်လဲဆရာမ
လူတွေသိစားကြတဲ့ဒဲပင်ပေါက်ပေါ့ဒဲပင်ပေါက်ကိုဒဲဒီစင်ရနေဖောက်တယ်မတ်ပင်ရနေဖောက်တယ်အခုအဲ့ဒီတဲ့အာဟာရပြေသွားတဲ့ပိုပြီးအာဟာရများတဲ့အနီရောင်ရှိတယ်မန်ဒင်းပေါ့ဒဲဒီစင်ကိုမှအနီရောင်လာတာသူကအနီရောင်ဖြစ်တဲ့အတွက်အန်ဒိုဆန်သူ့ရဲ့အာဟာရဓာတ်တွေပိုများတယ်ဆန်အနီရောင်လို့ပေါ့ဆိုအဲ့လိုမျိုးအခုဒဲဒီစင်ကိုမှအနီရောင်ရှိတဲ့ဟာညီမဒီမှာတော်တော်များစိုက်နေပြီဒါတွေအာဟာရပိုတယ်လူတွေဘင်းချက်စားမယ်ဆိုရင်အဲပြီးလို့ရှိရင်နောက်တစ်ခါအဲသခွားသီးဆိုလဲဒါ ဒီစီးပြူဒီဆိုတာမြန်မာပြည်နေရာတော်တော်များများမှာကျွန်မတို့အော်ကျွန်မကိုယ်နိုင်အရင်ကြိုက်ငငယ်တော့ဟာရတံပိုမသိဘူးခုတော့ဓာတ်ခွဲကြည့်တော့အင်မတန်မှအဟာရတွေကျော်သွားတယ်ဒီစီးပြူဒီဗီတာမင်စီတွေအမြင့်တက်ဆိုတဲ့ဖိုင်ဘာတွေကယ်လ်ဆီယမ်တွေဗီတာမင်ကေတွေအိုးအင်မတန်မှအဟာရတွေကျော်သွားတယ်စီးပြူဒီဗီတာမင်စီတွေအမြင့်တက်ဆိုတဲ့ဖိုင်ဘာတွေကယ်လ်ဆီယမ်တွေဗီတာမင်ကေတွေအိုးအ များကတွန်းပြတဲ့ထဲပါသွားတယ်။ဒါကြောင့်ဟင်းရဲ့ပြုတ်ကို steam လေးလုပ်ရင်လုပ်မယ်
။ပေါင်တာပေါ့နော်ဆရာ
။အဲဟုတ်တယ်ဟုတ်တယ်
။ဟုတ်ကဲ့
။သမီးအိုးရဲ့အပေါ်မှာတက်နှက်ရင်ထမယ်။ရွာမှာကျမစမ်းကြည့်တယ်သမီးအိုးနှက်တဲ့အပေါ်မှာကျမချင်းမီးလေးနဲ့ချက်ကြည့်တယ်ချက်ပြီးတော့သမီးအိုးနှက်တဲ့အပေါ်မှာဟင်းရဲ့ကလေးတက်နှက်ကြည့်။အာ very good ။အဲ့တော့ rice cooker မရှိတဲ့ကြေးရွာမှာလည်းဟင်းရွက်ကို steam လုပ်စရာမရှိတော့အဲ့လိုလုပ်လိုက်တယ်။အဲ့တော့ရင်းနှီးပွက်ပွက်စုထဲမှာ dip လုပ်တာတော့ကောင်းတာပေါ့နော်။ရင်းနှီးပွက်ပွက်စုထဲမှာစလားချက်ပြီး dip လုပ်ပြီးပြန်နှုတ်လိုက်တယ်
။ဟုတ်ကဲ့။ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ။